every woman and every girl has the right to a life free of violence. Yet, this rupture of human rights occurs in a variety of ways.
အမျိုးသမီးတိုင်းမိန်းကလေးတိုင်းဟာကြမ်းဖက်မှုကင်းမဲ့တဲ့ဘဝမှာနေထိုင်ပိုင်ခွင့်ရှိနေကြပါတယ်။ဒါပေမဲ့လူ့အဖွဲ့အစည်းမှာကြမ်းဖက်မှုအမျိုးမျိုးကိုကြုံတွေ့နေကြပါတယ်။ဒီလိုလူ့ခွင့်ချိုးဖောက်မှုတွေကိုအထူးသဖြင့်စီးရင်နွမ်းပါဆုံးအကာအကွယ်မဲ့ဆုံးသူတွေခံနေကြရတာဖြစ်ပါတယ်။
အဲ့ဒါကတော့နိုဝင်ဘာ25ရက်နေ့မှာချက်ရောက်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပတ်ပြဲပြီးနိုင်ငံတကာနဲ့အထိမ့်မှဖြစ်ကရသမကအကြီးမှုချုပ်အန်တိုနီယိုဂူတရက်စ်တာပြောကြားခဲ့တာပါ။ဒါအပြင်ကမ္ဘာတစ်ဖက်မှာအမျိုးသမီး၃ဦးကြာစီမှာတဦးထင်မကဟာသူတို့ဘဝမှာအနည်းဆုံးတစ်ချိန်အကြမ်းဖက်မှုကိုရင်ဆိုင်နေကြရတယ်။အမျိုးသမီးတန်း950လို့ဟာ16နှစ်မတိုင်မီအင်တောင်ချခံနေရတယ်လို့လည်းအကြီးမှုချုပ်ကထောက်ပြခဲ့ပါတယ်။အမျိုးသမီးခွေရေးဆိုရှားသူတွေပြစ်မှတ်ထားချင်းချောက်ခံရတဲ့နှုံးသားဟာလေထိတ်လန့်စရာကောင်းအောင်များနေပြီးနိုင်ငံရေးမှာပါဝင်လှုပ်ရှားတဲ့အမျိုးသမီးတွေလည်းအကြမ်းဖက်ခံနေကြရတဲ့အတွက်အမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအခွင့်အရေးတွေမှာတိုးတက်မှုတွေရရှိဖို့ကြိုးပမ်းရမှာအဟံတာဖြစ်စီတယ်လို့မစ္စတာဂူဒရက်စ်ကထောက်ပြခဲ့ပါတယ်။ဒါပြင်ပဋိပက္ခဒေသတွေမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေလျော့သွားတဲ့လက္ခဏာကိုလည်းမတွေ့ရဘူးလို့အတွင်းမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီခါနာမှာပဲကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂမြို့ပြည်များဆိုင်ရာအမှုဆောင်ဒါရိုက်တာလေးဖြစ်တဲ့တောင်အာဖရိကနိုင်ငံသူဖွန်ဂျီလီမလန်ဘူငွန်ကန်ကခရီးကဘာမှာအမျိုးသမီးတွေမိန်းကလေးတွေရင်ဆိုင်နေရတဲ့အကြမ်းဖက်မှုအကြောင်းတွေကိုသူ့မိကွန်းမှာထောက်ပြခဲ့ပါလေ
The missing adolescent trafficked girl who is a sex slave. The little girl who moves from tent to tent after being married to an older man.
ကျောက်ဆုံးရည်ခေကျော်တဲ့ယူသမီးငယ်လေးတွေဂျင်းလုံငါမှာအခိုင်ခံနေကြရတာ IDP စခန်းတွေမှာတနည်းအားကနေတနည်းအားအပြောင်းခံရပြီးသူ့အဖိုးသူ့အဖေရွယ်လောက်ရှိတဲ့သူနဲ့တောင်းတင်းနေထိုင်နေရရှာတဲ့မိန်းကလေးတွေရိုးရာဓလေ့ရောက်လေအင်္ဂါစီးဖြတ်ခံရတဲ့မိန်းကလေးငယ်တွေအင်းဒီကနောက်ွယ်မှာသူတို့ပေါင်းတင်းနေထိုင်တဲ့အမျိုးသားတွေရိုက်နှက်မှုခံရတဲ့အမျိုးသမီးတွေအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေချင်းချောက်ခံနေကြရတာအသက်ခံနေကြရတာလုပ်ငန်းဝင်တွေမှာအချီးကဲတွေကိုလုပ်ဖို့ကြံတဲ့တွေကကာအင်ဒီပြပြအောင်နှောက်ရှေ့ကြတာအနိုင်ကျင့်ခံကြရတဲ့အမျိုးသမီးတွေအဆရှိတဲ့အကျန်းဖက်မှုတွေကတော့စီးရင်မဆုံးနိုင်တော့ပါဘူးလို့မစ္စလုပ်ငန်းကပြောကြားသွားတာဖြစ်ပါတယ်မြန်မာပြည်မှာအကြမ်းဖက်မှုပပျောက်ပြီးနိုင်ငံတကာနေ့ရဲ့ဆောင်ဖို့ကတော့ Leave No One Behind အကြမ်းဖက်မှုပပျောက်ရေးမှာဘယ်အမျိုးသမီးနဲ့မိန်းကလေးကိုမှချမှတ်ထားဘူးဆိုတာပါပဲ။ဒါအပြင်ဒီနေ့နိုင်ငံတကာနေ့ရဲ့လှုပ်ရှားမှုကတော့ #OrangeTheWorld ဆိုတဲ့ကဘာကိုလီမိုယောင်လွှမ်းစီရမယ်ဆိုတဲ့လှုပ်ရှားမှုပဲဖြစ်ပါတယ်။ဒီတင်ကြေးတာနဲ့ပတ်သက်လို့ Miss Nunganga
We shine today the color orange which is symbolic which illuminates the bright future we wish for everyone.
ဒီကနေ့ဒီမောင်ကိုမိမောင်ထုတ်ပြရခြင်းကတော့မိန်းကလေးတိုင်းမြို့သမီးတိုင်းရဲ့တောက်ပတဲ့အနာဂတ်ကိုကိုစားပြုလို့ရတဲ့ဖြစ်ပါတယ်။မြို့သမီးအားလုံးအကျန်းဖက်မှုကင်းတဲ့ဘဝမှာနေထိုင်ရေးပဲဖြစ်ပါတယ်လို့မစ္စမင်ငန်ကပြောသွားတာဖြစ်ပါတယ်။မြို့သမီးများအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာကုလသမဂ္ဂအကြီးမှုချုပ်ထောက်ပြခဲ့တယ်လို့မြို့သမီးခွေရေးဆိုရှယ်လူတွေချင်းချောက်ခံရတာကလည်းစိုးရင်စရာတစ်မျိုးဖြစ်ပါလေ။ဒီလိုမြို့သမီးလှူရှားသူတွေပေါ်အကျန်းဖက်မှုတွေမြန်မာနိုင်ငံမှာရောရှိပါသလား။ Triangle Women အဖွဲ့ကိုမတည်သူမခင်လေးကိုမေးကြည့်ခဲ့ပါလေ
။ကျွန်တော်တို့2013ခုနှစ်စပြီးတော့ဒီအမျိုးသားရေးပေါ့နော်အစွန်းရောက်တဲ့အကြီးစားမျိုးတွေနည်းနည်းလေးခေါင်းဆောင်လာတာတွေ့ရတယ်။အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအမျိုးသမီးတွေပေါ့ကိုဟိုကောက်ွယ်ပေးရဲဆိုတော့ဟိုယူဆနဲ့ဥပဒေလေးစုပေါ့နော်ကျွန်တော်တို့အားလုံးကြည့်ကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးစုချခံဖို့အဲစူးစမ်းကြရပေါ့အရင်ပြောရတဲ့ချက်ကအဲ့ဒါကိုကျွန်တော်တို့ကဒီမှာလည်းဗုဒ္ဓဘာသာအမျိုးသမီးတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျွန်တော်တို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြတ်ခံဖို့အတွက်အရင်ကဒီပြောင်းလဲတောင်းဆိုချက်ကိုစစ်တဲ့အဖွဲ့ရဲ့အစိုးရအဖွဲ့ကိုကျွန်တော်တို့ထုတ်တော်လေးကိုသွားပြီးပြောခဲ့တဲ့အတွက်အဲ့ဒီသာသနာ့ကြီးဟာဥပဒေကျူကြီးအတွက်အဲစီယုံဆုံးတော်ရေးကြီးရဲ့ရှင်းပြမှုတွေအတက်အန်တွေပြပြအောင်ပေါ့နော်ရှင်းပြမှုတွေကျွန်တော်တို့ထားမျိုးတွေကိုပေါ့ဘုံကောတွေကတစ်ဆင့် message တွေပို့တာတစ်ဆင့် Facebook ကတစ်ဆင့်အပြင်မှာလည်းကျွန်တော်တို့ရဲ့ပုံတွေကိုပန်းတိုင်းနေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတစ်ဆင့်ဓာတ်တွေကိုကြုံရတယ
်မြို့ပြများပေါ်အကျန်းဖက်မှုနောက်တစ်မျိုးကတော့အင်ဒွီအကျန်းဖက်မှုပဲဖြစ်ပါတယ် ဒါနဲ့ပတ်သက်လို့ရခိုင်တိုင်းရင်းသူမှအေးတီဒီကျော်ရဲ့အမြင်ကတော့
ကျမတို့ပေါ့နော်ရေပြတ်ထင်ထားကြတာအင်လွင်အကျက်ဖတ်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်အဲ့လိုမျိုးတွေဆိုပြီးတော့ရေပူရစက်မှတ်ထားကြပါတယ်ဒါပေမဲ့ဒီအကျက်ဖတ်မှုတွေကပေါ့နော်အလွန်အတိုင်းမှာဖြစ်နေတယ်ဆိုတဲ့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်ကျမခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်ပိတ်ပိတ်ဆိုင်ရာရာမိခုံမှုတွေရှိတယ်ငွေကြေးပိုင်းဆိုင်ရာရာမိခုံနေရတာတွေရှိတယ်ဆိုတော့အဲ့ဒီနှစ်ခုလုံးကအကျံဖတ်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်။များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်သူတို့အကျံဖတ်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူး။ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ဟိုအဖြစ်အပျက်တွေကိုဟိုသူတို့ရဲ့တငယ်ချင်းကိုပြောပြမယ်။အဲသူတို့အကူအညီတောင်းခံတဲ့သူတို့မှအားကိုးရတဲ့သူတယောက်ရှိတယ်။အဲအဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်။ဒီအကျံဖတ်ခံရတဲ့အမျိုးသမီးတွေကများသောအားဖြင့်ကဗုဒ္ဓဘာသာတွေညားတယ်ဆိုတော့သူကဘုရားဘာသာရဲ့အနှစ်သာရရလဲဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကဝကြေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဟိုဝကြေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းမိမိကိုယ်ကိုမိမိသူတို့ကိုယ်သူတို့စိတ်ဖြေတာပေါ့နော်အဲ့အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ချင်းဆိုင်ဖြေရှင်းကြရတယ်ပေါ့နော်အိမ်ရင်းမှုအကြောင်းရင်းဖြေရခြင်းအကြောင်းရင်းတွေကအမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ဆောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တစ်ခါဒီငွေကြီးအရာဟိုပို့ပြီးတော့ဟိုငွေငွေရှာတဲ့သူဆိုတော့ပါဝါပို့ရှိတယ်အဲ့လိုဆိုပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပို့ကြည့်ရဲနောက်တစ်ယောက်ကပါဝါမရှိဘူးအဲ့ပါဝါကို abuse လုပ်တာပေါ့နော်အလွဲတုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအင်တွေကြီးအကျန်းဖတ်မှုတွေကပေါ်လာတာပေါ့နော
် youth media များပေါ်အကျန်းဖတ်မှုအမျိုးမျိုးရှိရမှာဂျင်းပိုင်းဆိုင်ရာအကျန်းဖတ်မှုကတော့အဆိုးဆုံးလို့ဆိုရမှာပါချက်ခံကြီးမြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကျန်းဖတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေနဲ့မြန်မာလူကြုံရေးတပ်တွေကနေနေရှင်းလင်းရေးလုပ်ခဲ့ရမှာဘာဒီကူမိရှု youth media ပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာရှိတယ်လို့ Amnesty International အဖွဲ့ကြီးကကြာမီကထောက်ပြခဲ့တာရှိပါတယ်။ချိန်ထဲမှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းနဲ့နိုင်ငံတွေတိုက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာရောအခြေအနေကဘယ်လိုရှိပါသလဲ။ဒီဝေ youth media အဖွဲ့ချုပ်ကမေဆုစုစီကတော့ WLP က youth media အဖွဲ့ချုပ်မြန်မာနိုင်ငံက policy ရေးရာမှုဆောင်အဖွဲ့ဝင်တူဦးဖြစ်ပါတယ်။သူရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့ညသူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။စစ်ပရိပခါချင်းတဲ့နေရာအထူးသဖြင့်ဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဒီအမျိုးသမီးများပေါ့ကျန်းဖတ်ဖို့အထူးသဖြင့်လေပန်းဆိုင်ရာဒီအာဏာပိုင်တွေကျူးလွန်တဲ့အမှုပေါ့နော်။အဲ့ဒီထဲမှာတော့ဒီအာဏာပိုင်တွေပြောရတဲ့နေရာမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အခု60ကျော်ကျမတို့စစ်တမ်းကောက်ယူမှုတွေထုတ်ပြဖို့ချက်လက်စုဆောင်မှုတွေကျမတို့ရရှိခဲ့တယ်။အဲ့ဒီထက်မှာတော့လေပိုင်းဆိုင်ရာဆိုကြတဲ့အခုငါ့ဟုတ်ကိုတော့ရက်သားဆိုရမှာဟိုတရားတည်ခွင့်ရခဲ့ရအောင်ကျမတို့တွေ့ရတယ်ပေါ့နော်။ကျန်တဲ့85ခုကတော့ဒီလှန်ဝေးနေသေးတယ်ဒီကတော့ဒီစတက်ကရက်ဘက်ကိုလာပြီးတော့မှလေပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီတက်ဦးသိုးအင်းစီးစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီ2008ဖက်စီပုံကအတားအဆီးကြီးကြီးမားမားဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူတွေကနေပြီးတော့မှပတ်တိုင်ဖို့တော့မှနေရာကသူတို့အင်မတန်မှခင်းနေပါတယ်ဒီပေရူဘုံဘက်မှာလက်စလီရောက်မရှိတဲ့ဒါ impunity ဖြစ်နေတာပေါ့နော်သူတို့တဲ့စစ်ဖြစ်နေတဲ့နိုင်ငံဆိုတော့ပုံပြီးတော့မှဒီတရားဥပဒေစိုးမိုးမှုကိုလက်လံမမိတဲ့အတွက်ကြောင့်မို့လို့ပြည်လက်နေသားနေအမျိုးသမီးတွေရာဒါကိုပုံပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေ့ရတယ်ပေါ့နော်